စတဝလာရဲ့အစနဲ့တွင်းနဲ့ကြီးရီလိုအာကာတရဲ့နည်းနည်းဆန်းကျင်မှုတွေကိုလေးပါစူးစမ်းခဲ့တဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှယူပဗီလာပညာရှင်စတီဗင်ဟော့ကင်းဒီကနေ့မှပဲကွယ်လွန်သွားပါတယ်။သိပ္ပံလောကအတွက်သူဘလို့ကောင်းကျိုးပြုခဲ့ပါသလဲ။သူနဲ့ပတ်သက်လို့အားကျလေးလာစရာတွေပါရှိပါလဲဆိုတာကို Southern Mississippi University ကမြန်မာယူပဗီလာပညာရှင်ဒေါက်တာခင်မောင်မောင်ကိုကိုသားညုံဦးကဆက်သွယ်မိန့်မြန်းထားပါတယ်။
အခုဒီ Stephen Hawking ကမနေ့ကကွယ်လွန်သွားပါတယ်သူနဲ့ပတ်သက်လို့ legacy ပေါ့နော်ပြောမယ်ဆိုရင်မှမရဆရာမဘာတွေများရှိပါလဲခင
်သိပ္ပံပညာမှာတော့ဒီသူလုပ်ခဲ့တဲ့ဘာသာရပ်ချက်တော့ဘာခေါ်လဲဆိုတော့ cosmology ပေါ့ theoretical cosmology ဆိုတော့ဒီစိတ်ကြောနာကြီးဘယ်လိုစတယ်လဲဘာတွေဖြစ်တယ်ဘာကြောင့်ဒါတွေဖြစ်တယ်လဲဘာတွေရှိနေတယ်လဲဆိုတော့သူကလေ့လာတာပေါ့ဆိုတော့အဲ့ဒီမှာအရေးကြီးဆုံးတစ်ခုသူတွေးခဲ့တာကတော့ဒီ Hawking radiation ဆိုတဲ့ black hole ပေါ်လीတော့ဒီတွင်းနဲ့တရားဒီဘယ်လိုလုပ်ပြီးတော့ဒီ radiation တွေထွက်တယ်ဆိုတော့သူရှင်းပြခဲ့တာနောက်ပြီးတော့ဒီပြင်သူဒီပြင်သိပ္ပံပညာရှင်တွေတွဲပြီးလုပ်ခဲ့တဲ့ pyramid ဟိုနေရာမှာကြီးအများကြီးရှိပါတယ
်သူနဲ့ပတ်သက်လို့ကပြောမယ်ဆိုရင်တော့ဒီသိပ္ပံပညာရဆိုင်ရာလေးလာနေကြတဲ့လူငယ်တွေအတွက်ကအားကျစရာလိုဖြစ်နေတယ်အဲ့တော့ဒါပြင်လူမှုအဖွဲ့အစည်းအတွက်ကသူအရင်နဲ့အကျိုးပြုခဲ့တာဘာတွေများတွေ့မိလဲခင်ဗျာ
သူအကြောင်းကလူတိုင်းကြည့်တာပိုပြီးလူကြီးများသွားတာသူ့မှာဒီအသက်20လောက်ကလေးကဒီ motor neuron disease ရာလူကြီးရဲ့ disease ပေါ့အကျော်ကြီးတစ်ခုစီးပြီးတော့လူကလှုပ်လို့မရတော့ဘူးဖြစ်သွားတဲ့အခြေအနေကြီးပေါ့နော်အဲ့ဒီယောဂါရှိနေသားတဲ့ကူကသူကစူးစားပန်းစားနဲ့သူကလှုပ်ရတာဆိုတော့သူကလက်ကလည်းရေးလို့မရဘူးဆိုတော့သူတွတ်တရက်ချက်တရက်အကုန်လုံးကသူကခေါင်းတရက်နဲ့တွေ့ရတာနော်ဆိုတော့တုံးတယုံစိတ်ဓာတ်တရားမရဘူးအဲ့တော့ဒီလိုသူတရားတဲ့ဇနတွေ့ရုံနဲ့မကဘူးသူကကျောင်းသားလေပါရဂူကျောင်းသား39ယောက်သူထုတ်လုပ်ခဲ့တယ်နော်ပါရဂူကျောင်းသားတစ်ခုတယောက်ကိုပေါ်ရဖို့လုပ်ပေးဖို့ဆိုတော့လိုတာပေါ့ဒီအလုံးလုံးလို့ဒီမကဘူးသူကဒီလူတွေနဲ့လေအတွေ့အထိအပြည့်အစုံရှိတယ်ဥပမာ TV program တွေမှာပါတယ်တော့ရုပ်ရှင်တွေမှာသူဟာတာအနေနဲ့ဝင်လုပ်တယ်ဥပမာနာမည်ကြီး Star Trek Next Generation မှာတော့သူကသူ့အနေနဲ့သူပြန်ပြီးတော့ပါလိုက်တယ်နော
် Einstein ကသူ့ရဲ့တွေ့ရှိချက်တွေကနောက်ပိုင်းသူ့စာပြုချက်တွေနောက်ပိုင်းလေးလာလူတွေအတွက်အများကြီးထပ်ချန်ထားခဲ့တယ်Hawking မှာတော့သူ့ရဲ့တွေ့ရှိချက်တွေကဘာတွေများလေ့လာစရာကြီးကျန်ပါသေးလဲခင်ဗျ။အ
ဲအများကြီးရှိပါတယ်။ဥပမာဆိုတော့သူ့ရဲ့ဒီ Hawking radiation ကိုသုံးပြီးတော့လူတွေကဘာလို့သူကြည့်နေကြလဲဆိုတော့ extra dimension ဆိုတာကိုကြည့်ဥပမာဆိုတော့ညာကျွန်တော်တို့ဆိုလို့ရှိရင်အထက်အောက်တောင်မြောက်အရှေ့အနောက်ပေါ့လေနော်။အရက်ဆိုဘယ်လိုပြောမလဲအရက်ရှိနေတာပေါ့ဟာလား။ဆိုတော့ dimension သုံးခုရှိရပေါ့။ဆိုလို့ရှိရင်အိုင်းစတိုင်းဒီလေတော့ကြာတော့သူကပါထည့်လိုက်လေဆိုတော့အချိန်ဆိုအောင်ထည့်လိုက်တော့ဒါပေမဲ့၄ခုဖြစ်သွားတာပေါ့နော် space မှာရှိတဲ့အဆက်တစ်ခုကိုတိုက်တာပေါ့ဆိုရင်တိုက်တာမှုအတွက်၄ခုလိုတာပေါ့နောက်ပိုင်းအခု theory ပေါ်လာတာပါလေဆိုတော့ extra dimension ဆိုတာပေါ်လာတယ်အဲ့ဒါပါလေဆိုအဲ့ဒီအပြင်ကိုနောက်ထပ် dimension တွေရှိနိုင်သေးတယ်ပြည့်စုံတဲ့စဉ်းစားကြည့်ရင်တော့တော်တော်တော့မရဘူးပေါ့အဲ့တော့အဲ့လိုမျိုးဘယ်လိုတွေးနိုင်မလဲဆိုလို့ရှိရင် Hawking radiation ကိုတုံးပြီးတော့တွေးတယ်ပါတယ်နော်အဲ့တော့အဲ့လိုမျိုးတွေကိုတွေးဖို့လည်းအခုဒီဟိုယူရိုမရှိတဲ့ဒီဟို particle accelerator တွေပါလဲသူတို့အဲ့လိုမျိုးတွေကိုစမ်းသပ်ကြည့်ကြတယ်တွေးတော့မတွေ့သေးဘူးပေါ့လေ
အခုလို့ဒီ Stephen Hawking အနေနဲ့သူ့မှာမူရင်းပေါ့နော်ဒီမတန်ဆွမ်းမှုအားနည်းချက်မတန်ဆွမ်းမှုအားနည်းချက်ရှိတယ်ဒါပေမဲ့လည်းတကယ်လို့သိပ္ပံပညာကြီးကထူးချွန်ထက်မြက်လောက်အောင်လို့ဘလို့လေ့လာမှုတွေဘလို့ကျူးပတ်မှုတွေနဲ့သူ့ဘဝကိုဘလို့ကျော်လွှားခဲ့လဲည
သူကတော့ဟိုလေးပေါ့လေ theory ပညာရှင်ပေါ့ဘာလုပ်တယ်လဲဆိုလို့ရှိရင်အများဆုံးအဖြစ်ကတော့ဆိုင်ကြီးကနန်းတွေ့ရတာပေါ့တစ်ချိန်လုံးတော့စဉ်းစားနေရတာဒီလူများတွေလုပ်တဲ့ theory ကမှန်လားမှန်လားလဲနံပါတ်၁ကကိုကပြန်ပြီး check လုပ်ရတယ်ပြန်ပြီးစစ်ဆန်းစစ်ရတယ်နောက်တစ်ခါကိုကအဲ့ဒီပုံမှာတစ်ခါထပ်ပြီးတော့ဘယ်လိုထပ်ပြီးလုပ်ရမလဲဆိုတော့အစ်စ်တစ်ခုကိုကိုကစဉ်းစားရတယ်စဉ်းစားပြီးလို့ရှိရင်ကိုစဉ်းစားရတာမှန်ပါမှန်လဲပြန်ပြီးတွက်လိုက်တဲ့အရေးချင်းရှိရတယ်အဲ့လိုလုပ်ဖို့ဆိုတာအကုန်လုံးကိုကိုကတစ်ခါတည်းနဲ့ချတွေ့ရတာအမှန်တော့ကျွန်တော်ဗမာလူငယ်တွေအတွက်ပြောမယ်ဆိုလို့ရှိရင်တော့တော့အကုန်လုံးတစ်ခါတည်းကြက်ကြီးတွေကြက်တလို့အာဟုဆောင်တယ်လို့ဖြစ်ဘူးစဉ်းစားတတ်ဖို့အလိုအရေးကြီးတယ်ဆိုတော့ဒါသူ့တရားရှင်ဘုရားယူလို့ကောင်းတာပေါ့နော
်ယူပတရားပညာရှင် Stephen Hawking ကိုသားညုံကဆက်တယ်မြင်ထားတာဖြစ်ပါတယ်